ကိုကြည့်ရှင်ရဲ့ဒီလှိုင်းသားရအနော်ရထားဆက်မှုဆောင်ပါလေကျူးကျော်တဲတွေဖြစ်ရင်လည်းအပြန်လည်းတိုက်ကြခိုက်ကြရကြလို့ပါအဲ့ကိုကြည့်ရှင်ဘယ်လိုသိတာလဲခင်ဗျဟော
ပါဟောကျွန်တော်ဒီမှာဖြစ်နေတာကလှိုင်းသားရမှာမနေ့ကညတယ်မှာစပြီးတော့အနော်ထားဆက်မှုဆောင်ညတဲ့အောင်အိမ်ကဒီမှာငင်းနေမှာပေါ့နော်ကျူးကျော်တွေကိုရဲတပ်ဖွဲ့ဝင်ပါတယ်မြို့နယ်ထွေထွေအုပ်ချုပ်ရေးကပါတယ်ဖြစ်တင်ပါတယ်ရဲကြီးပါတယ်ပေါ့လေသူတို့ချင်းလင်းတဲ့ကံမှာပြီးခဲ့တဲ့ညတော့ကျူးကျော်အလုံးကြီးတထောင်အရာကျော်လောက်ရှိတဲ့နေရာမှာ450လောက်ပြီးသွားတာတွေ့ရတယ်။အနောက်ကတော့သူတို့ဖြတ်ပြီးတဲ့ဝါးတွေကိုတိမ့်မယ်ဆိုပြီးလောက်တယ်။မနေ့ပိုင်းကမတင်ပြီးတော့ညနေပိုင်းတိမ့်မယ်ဆိုပြီးလုပ်တဲ့အခါမှာသူတို့စီကို benign ကပ်ပြီးတော့ဒိုင်းနာတစ်စီးထဲမှာလူ30လောက်နဲ့လက်နက်တစ်စီးလက်နက်ကဒီဓားတွေပေါ့ဓားတွေနဲ့လူတွေလာတာတွေ့ရတယ်။နောက်တစ်ခုကတူညီဝတ်စုံတွေဝတ်ထားတဲ့အနောက်ရောင်ဝတ်စုံနဲ့ဘယ်မှမသိဘူးတန်ငယ်30စီးနဲ့လူကတော့15ယောက်လောက်ရှိနေသူတို့လည်းပတ်လာတာတွေ့ရတယ်သူတို့လာပြီးတော့မှပဲဟိုနှုံးနှစ်ဘက်ပြိပကပြဿနာကြီးဖြစ်လာတာတွေ့ရတယ်
ဆိုတော့ဒီညနေရတိုက်တာခိုက်တာရောဒီတွေးလိုက်ရလား
ဟုတ်ကဲ့ကျူးကျော်တဲ့ကောင်ကညနေ5နာရီကျော်လောက်မှရုံးကိုစဝိုင်းတော့လာသူဟာသိမ့်မဲ့အဖွဲ့ကြီးသူ့ရဲ့လုံနေတဲ့မာတီဟောဆိုတာရှိတယ်အနော်ဒါသမှုတုံဆုံးတစ်ထဲမှာပဲအဲ့ရုံးထဲမှာလူတွေသူ့နေတဲ့အချိန်မှာသူအင်အားများလောက်နဲ့ရုံးကိုလာဝိုင်းပြီးတော့လေးခွာတွေနဲ့စပစ်ဖြစ်တဲ့အခါမှာအဲ့ဒီဘက်ကလည်းပြန်ပစ်ဒီချိုးတာကတော့တို့ဒီပြီးခဲ့တဲ့ညတော့တော့ကျူးတဲ့တုံးလုံးပဲတို့ပြန်ရှို့လို့ပါသွားတာရှိတယ်။ဒီညကတော့တို့ကဒီဝါဝင်းရုံနောက်မှရှိနေတဲ့ညခင်းပင်ကိုတို့မီးတုပ်တွေနဲ့ပြစ်ရှို့တာတော့နောက်ဆိုင်ကတစ်စီးလို့တော့မီးရှို့ပလိုက်တယ်။ဘားတွေကောက်ပြီးတော့ဒီကားပေါ်တင်ပေးမယ်ဆိုရင်နေသားလောက်ကမှလာတဲ့ဆိုင်ကတစ်စီးပဲဖြစ်သွားတယ်။
အဲ့တော့ဒီထိခိုက်ဒဏ်ရာရတာတွေပါရှိမှာပေါ့နော်
။ဟုတ်ကဲ့ထိခိုက်ဒဏ်ရာရတာတွေတော့ရှိတယ်။ဟိုကျူးဘက်ကလည်းရှိသလိုဒီဘက်ကရှင်းလင်းရေးဖွဲ့ထဲမှာဆိုရင်လည်းဒီနေ့ညနေမှာဆိုရင်လေကွာမှန်နာတို့တောက်စလုံးမှန်နာတို့ခုံးစီမှန်နာတို့ရှိတယ်ရှိတဲ့တဲမှာတယောက်ဆိုရင်အဲ့ဈာနဲ့ထိုးသွားလို့ပေါင်မှာနှစ်လက်မလောက်တော့နှက်သွားတာပေါ့နိ
အဲ့တော့အဖမ်းစည်းတွေဘာတွေရောရှိလားခင်ဗျာ
တခြားအဖမ်းစည်းတော့မရှိဘူးမနေ့ညတော့အဲ့ဒီပြုတ်တဲ့အဖွဲ့ရောပြီးတော့လေကွာတွေနဲ့ပြန်ပစ်တဲ့ကျူးတဲ့တောက်ရောက်ကိုဖမ်းထားတာတွေ့ရတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့လောက်ဗျာဒီလူအုပ်ကြီးတွေနဲ့ဖြစ်နေအချိန်မှာလေဒီရဲတွေဘာတွေရောမရှိဘူးလားခင်ဗျာ
ဟုတ်ကဲ့ပြဿနာဖြစ်ပြီးတော့မှရောက်လာတာတွေ့ရတယ်။ရန်ကုန်ပတိန်နမ်မကြီးပေါ်အနော်ထားဆက်မှုတုံအရှိမလွင်ရ900လောက်ကအိတ်ဆောင်ပြီးတော့အိတ်ဆိုင်ကြီးနောက်ပြေးလိုက်တာပေါ့လေ။ပြေးလိုက်တယ်ဆိုင်ကြီးနဲ့လဲလိုက်တယ်။ခုနှစ်နာရီကျော်လောက်ကြာတော့နိုင်ငံမြို့နယ်တောင်ကြီးရဲတပ်ဖွဲ့စခန်းကစခန်းမှုရဲဦးချစ်ကိုနဲ့တပ်သားတော်တော်များများလေးတော့သူတို့အင်အားစုတွေရောက်လာတယ်။နောက်တော့မြို့နယ်ရဲတပ်ဖွဲ့ဝင်ရုံးကလည်းရောက်လာတာတွေ့ရတယ်။
အဲ့တော့အခုနောက်ပိုင်းအဲ့နေရာကိုဘာလုပ်တာလဲလုံခြုံရေးတွေဘာတွေချတာလား။
အဲ့ညာတော့အခုဒီရဲတပ်ဖွဲ့ကအဲ့ညာလေးရောက်လာကြတာတွေ့တယ်အခုချိန်ကတော့ဘာလို့ဆက်ဖြစ်နေတယ်ကျွန်တော်လည်းမသိဘူးကွင်းထဲမှာလည်းကျွန်တော်တို့ကမရှိတော့မရှိတဲ့အကြောင်းအရလည်းအဲ့နာမှာအမီးချိုးရင်လည်းရက်ကွက်တွေနဲ့လည်းကတ်နေတယ်နောက်တစ်ခုကကိုပူပူတော့အဲ့နာမှာနေရတာလုံခြုံမှုမရှိတဲ့အတွက်ကျွန်တော်တို့မနေတော့ဘဲနဲ့ကိုင်ကိုပြန်လာကြတော့လေ
ဆိုတော့အဲ့ကျူးကျော်ဆိုတဲ့လူတွေကလေဘယ်ကနေပြောင်းလာကြရလဲသူတို့
ကပထမတော့ဒီထဲမှာကဒီပုံမီမှာအလုံးလုံးနေတဲ့ဝန်ထမ်းတွေငွေကြေး30000နီးပါးလောက်တော့ရှိမှာသူတို့နေရရှိတယ်သူတို့ပြောင်းလာတဲ့လူတွေကိုမေးလိုက်တဲ့အခါကျတော့သူတို့ကဒီစီပင်ကနေဖြက်လိုက်လို့ဖြစ်တန်းလဲစက်မှုစုံလို့စံကုန်ပတိန်နမ်းမကြီးပေးပြီးဖြက်လိုက်တဲ့အခါကျတော့သူတို့လည်းတရားစွဲတာတော့အိမ်မဖြက်လို့တစ်လတစ်တောင်းတန်းကိုရောက်တော့မတက်နိုင်တဲ့အတွက်ဒီဘက်ရောက်လာတာပါတဲ့သူတို့ကြတော့လည်းဖြစ်တန်းလဲစက်မှုစုံတွေကနေကလုံးနှစ်သိန်းခွဲရေကုန်မီမှန်းတော့သူတို့လည်းမပြောဘူးကောကုန်မီရှိမှကျူးနေတာဖြစ်တဲ့အတွက်ကလုံးနှစ်သိန်းခွဲပေးလို့အလုံးရေ33လုံးဒီမားကြီးကလည်းဒီထဲကိုရောက်လာတာဖြစ်တယ်တဲ့အဲ့နှစ်သိန်းခွဲကိုယူပြီးတော့နော်တာစက်မှုစုံတွေကိုကြောင်းရွှေ့လာတာအတွက်ကြတော့လေအင်တရာညောင်ကျိုးဘက်ကနေကြောင်းလာတာပါလေ။ဟိုမှာလေတွေຢာတွေကလောက်ခံစားတော့ပြန်မရှိတော့ဘူး။အတွက်ကြတော့လေအရင်ပတားလိုက်ကုန်ပြီးမှကျူးနေတယ်။ဒီမုန်းလေးနေရဖြစ်တယ်။အတွက်ကမြောက်ကလာဖြစ်တယ်။အတွက်ကတာတီတာဖြစ်တယ်။အစားရှိတဲ့နေရာတွေကနေဒီမှာလာသူ့ရဲ့တော်ဖြစ်နေတယ
်။မြေကြီးရောဘယ်သူကပိုင်တာလဲ
။အဲ့မြေကြီးကတော့အနော်ထားသမှုတုံဒီသောက်ဖို့ဆိုအိုးရံသိမ်းပြီးဘဝဝင်းကုမ္ပဏီကိုအပ်ထားတဲ့မြေ။ဘဝဝင်းကုမ္ပဏီကနေမှတဆင့်တကာပြပြောင်းရောင်းချတာလားအိမ်ကစီမံရေးအတွက်ရောင်းချတာလားတွေ့ရတယ်ပြီးတော့လုပ်ငန်းရှင်တွေကတော့ဒီမြေကြီးကိုဘာမှအတုံးမပြုသေးဘဲနဲ့ဒီနေ့ဒီပတ်လည်မြေဖြစ်ထားနေတာထားနေတဲ့အတွက်တစ်ဖက်ကနေတရာခက်ခဲရှိတဲ့လူတွေဝင်ကျူးတဲ့သဘောဖြစ်လာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကြည်ရှင်အခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲကို